ဣသရေလဟမတ်ကြာပြီးခဲ့တဲ့တောက်ကြံဒီအစိုးပိုင်းကအပြည့်ရခဲ့ကြပြီးတဲ့နောက်တနင်္လာနေ့မှာအမေရိကန်နိုင်ငံသားဝင်ကြီးအန်ထိုနီဘလင်ကင်အရှေ့အလယ်ပိုင်းဒေသကိုတွားရောက်ပါတယ်။နိုင်ငံသားဝင်ကြီးဖြစ်တဲ့ဘလင်ကင်အနေနဲ့အရှေ့အလယ်ပိုင်းကိုတွားတဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်။ဂါဇာသဘောတူညီချက်ကိုဆက်လက်အကောင့်ထည့်ဖို့ရေးအမေရိကန်ရဲ့ကြိုးပမ်းချက်လုပ်ငန်းစဉ်တစ်ခုအနေနဲ့ဣသရေလပါလက်စတိုင်းနဲ့တခြားဒေသရင်းကနိုင်ငံသားဝင်ကြီးတွေနဲ့လည်းဝင်ကြီးဘလင်ကင်တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဂျေရုဆလင်မှာတော့ဣသရေလဝင်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့တခြားတာဝန်ရှိသူတွေနဲ့အမေရိကန်နိုင်ငံသားဝင်ကြီးဆွေးနွေးမှာပါ။ပါလက်စတိုင်းအနာပိုင်းတမရမမုတ်အဘတ်စ်ဝင်ကြီးချုပ်မိုဟာမက်စတာယာနဲ့တခြားအကြီးအကဲအရာရှိတွေနဲ့အမေရိကန်နိုင်ငံသားဝင်ကြီးတို့ရာမာလာမာတွေ့ဆုံဆွေးနွေးမယ်အကြောင်းနိုင်ငံသားရေးဌာနပြောခွင့်ရ Net Price ကတင်းလာနေမှာပြောပါလေဂါဇာပြန်လည်တည်ဆောက်ရေးနောက်ဂါဇာအတွက်နိုင်ငံတကာထောက်ပံ့မှုတွေကိုစုစည်းနိုင်ရေးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေမြင်းမြန်ဆန်းဆန်းပေးနိုင်ရေးအတွက်ကုလသမဂ္ဂပါလက်စတိုင်းအာဏာပိုင်အဖွဲ့တို့နဲ့အမေရိကန်ကအတူဆောင်ရွက်မယ်လို့လည်းကြေညာထားတာပါပြန်လည်တည်ဆောက်ရေးကိုစတင်ပြီးလူသားချင်းစာနာထောက်ကူမှုဆိုင်ရာအခြေအနေတွေဖြည့်ဆည်းရေးပါလက်စတိုင်းတွင်ဣသရေလတွင်နောက်ဒေသရင်းကမိဖက်တွေအလုံးနဲ့ထိတိရောက်ရောက်ဆွေးနွေးရေးကိုလက်တလောအလေးထားဆောင်ရွက်နေကြောင်းအမေရိကန်နိုင်ငံသားယဝင်ကြီးကတင်းင်းကနေနေ့မှာ CNN ရုပ်သံကိုပြောဆိုထားပါတယ်။ဝင်ကြီးဘလင်ကင်ရဲ့အရှေ့လေပိုင်းခီးစဉ်အတွင်းဤချက်နိုင်ငံကိုလည်းတွားရောက်မှာဖြစ်ပါတယ်။ဣသရေလနဲ့ဟာမတ်စ်ဦးဆောင်တဲ့ပါလက်စတိုင်းစစ်သွေးကြွတွေကြားဂါဇာသဘောတူညီချက်ကိုအီဂျစ်ကကြားဝင်ညှိနှိုင်းပေးခဲ့တာဖြစ်ပါလေရှင်။